ယူကရိန်းရဲ့ပတ်သက်ပြီးဂျာမနီနိုင်ငံကသူ့ရဲ့မူဝါဒတွေကိုအပြည့်အဝပြောင်းလဲလိုက်ပြီးယူကရိန်းဘက်ကရပ်တည်ကူညီသွားမယ်ဖြစ်တဲ့အကြောင်းနဲ့စစ်လက်နက်ပစ္စည်းတွေကူညီထောက်ပံ့မှာဖြစ်တယ်လို့ရုရှားကိုနိုင်ငံတကာဓာတ်ရိုက်ဘဏ်ငွေလွှဲစနစ် SWIFT ထဲကနေကန့်သတ်ထားဖို့စနေနေ့မှာသဘောတူလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်လိုက်တာဟာတပိုင်းမှာကြီးမားတဲ့အပြောင်းအလဲကြီးတစ်ခုဖြစ်ပြီးစစ်ပီးခေတ်ကာလအခင်းအကျင်းကိုပြောင်းလဲသွားစေတယ်လို့ဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှော့ကပြောဆိုပါတယ်။ဒါကြောင့်ဗလာဒီမာပူတင်ရဲ့တပ်တွေယူကရိန်းပေါ်ကျူးကျော်တိုက်ခိုက်တာကိုခုခံဖို့အတွက်ယူကရိန်းကိုအကောင်းဆုံးကူညီသွားရမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဒါကြောင့်ဂျာမနီကစစ်ဖြစ်ပွားရာနေရာတွေကိုလက်နက်တင်ပို့ရောင်းချမှုကြာမြင့်စွာပိတ်ပင်ထားတဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးပထမဆုံးအနေနဲ့တင်ကားဖြစ်လက်နဲ့တထောင်နဲ့ရေပြင်ကနေဝင်ပစ် stringer အမျိုးအစား missile drone လက်နဲ့900ကိုပေးမယ်လို့ကြေပြုခဲ့ပါတယ်။ဒါအပြင်နယ်သာလန်နိုင်ငံကယူကရိန်းကိုထောက်ပံ့ဖို့ဂျာမနီကနေဝယ်ယူခဲ့တဲ့တင်ကားဖြစ် launcher အလက်400ကိုလည်းထပ်ဆင့်ပေးဖို့ခွင့်ဂျာမနီကခွင့်ပြုခဲ့ပါတယ်။ထို့နည်းတူသောပဲ Estonia ကယူကရိန်းအတွက်ဝယ်ယူထားတဲ့အရှိဂျာမနီလက်ထက်က howitzer အမြောက်၈လက်ကိုလည်းဂျာမနီကခွင့်ပြုခဲ့ပါတယ်။ဒါအပြင်တန်ချက်ကကား14စီးနဲ့လောင်စာစီတန်1000ကျော်ကိုလည်းပိုလန်နိုင်ငံကိုဖြတ်ပြီးယူကရိန်းတဲကိုပေးပို့သွားမှာဖြစ်ပါတယ်။